မြန်မာနိုင်ငံမှာအမျိုးသားလူ့အခွင့်အရေးကော်မရှင်ဆိုတာကိုဖွဲ့စည်းခဲ့ပြီး3နှစ်တာကာလအတွင်းလူ့အခွင့်အရေးအခြေအနေတွေတိုးမြင့်နိုင်ဖို့နဲ့လူ့အခွင့်အရေးချိုးဖောက်မှုကာကွယ်ရေးလုပ်ငန်းတွေကိုကြည်ကြဲပြန့်ပြန့်လှုပ်ဆောင်နိုင်ခဲ့တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌဦးဝင်းမရာကဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အတွင်းမှာလာရောက်ရှင်းပြခဲ့ပါတယ်အဲ့ဒီနောက်မှာတော့ကံကြီးတောက်မဲဆန္နာနယ်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းကလူ့အခွင့်အရေးကော်မရှင်ဟာတီးခြားလွတ်လပ်တဲ့အဖွဲ့အစည်းဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ
်မိဂွန်းတမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်သည်အစိုးရ၏လက်နက်ကိရိယာတစ်ခုသို့မဟုတ်တီးခြားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ကြောင်းသိရှိလိုပါ၍ဖြေကြားပေးပါရန်မိဂွန်းနှင့်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်၏ဆောင်ရွက်မှုအကျဉ်းတို့ကိုသိရှိလိုပါသဖြင့်ပြည်သူ့လွတ်တော်ဥက္ကဋ္ဌမှတဆင့်ရိုသေလေးစားပြင်းပြအပ်ပါတယ
်လွတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းရဲ့ပထမမေးခွန်းနဲ့ပတ်သက်လို့တော့ကော်မရှင်ဥက္ကဋ္ဌဦးဝင်းမရာကကော်မရှင်ဟာနိုင်ငံတော်ရဲ့ငွေကြေးထောက်ပံ့မှုနဲ့ယက်တည်နေရတဲ့ဆိုပေမဲ့လွတ်လပ်စွာလုပ်ငန်းတွေကိုလုတ်ကင်ခွင့်ရတဲ့အဖွဲ့အစည်းဖြစ်တယ်လို့ပြန်ရှင်းပြပါတယ
်ကော်မရှင်အဖွဲ့အစည်းတည်ထောင်ပြီးကော်မရှင်ဥပဒေအရအနှင်းထားသောလုပ်ငန်းတာဝန်များကိုထိရောက်စွာအကောင့်ထည့်ပေါင်းဆောင်ရွက်နိုင်ရန်အတွက်လိုအပ်သောငွေကြေးကိုနိုင်ငံတော်ကထောက်ပံ့ရမည်ဖြစ်ကြောင်းကိုပြည်ထောင်စုလွှတ်တော်ဥပဒေအမှတ်27ပုံမှန်46တွင်ဖော်ပြပါရှိပါသည်။ဒုဖြစ်ရာကော်မရှင်သည်နိုင်ငံတော်၏ငွေကြေးထောက်ပံ့မှုဖြင့်ဖွဲ့စည်းဆောင်ရွက်နေသည့်အဖွဲ့အစည်းတရဖြစ်ပါသည်။ဒုဖြစ်သည့်အရာစွာအထက်ဖော်ပြပါဥပဒေပြဋ္ဌာန်းခြင်းများအရမြန်မာနိုင်ငံအမျိုးသားလူ့ခွေကော်မရှင်သည်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပါနိုင်ငံသားများ၏မူလအခွင့်အရေးများကိုပုံမို၍ကာကွယ်ဆောင်ရှောက်နိုင်ရန်အလို့ကနိုင်ငံတော်ကဥပဒေတရားပြဋ္ဌာန်း၍ဖွဲ့စည်းပေးပြီးနိုင်ငံတော်၏ဘဏ္ဍာငွေပံ့ပိုးမှုဖြင့်လွတ်လပ်စွာဆောင်ရွက်သည့်အဖွဲ့အစည်းတရားဖြစ်ပါသည်ထို့ပြင်ရင်းကဲ့သို့ဖွဲ့စည်းဆောင်ရွက်ခြင်းမှာကုလသမဂ္ဂကပြဋ္ဌာန်းပေးထားသည့်အမျိုးသားအတူအခွင့်အရေးအဖွဲ့အစည်းများဖွဲ့စည်းတည်ထောင်ရင်းဆိုင်ရာအခြေခံမူများပါရီအခြေခံမူများနှင့်ကိုက်ညီမှုရှိပြီးမိမိတို့နိုင်ငံ၏ပဂတိအခြေအနေနှင့်လိုက်လျော့ညီထွေရှိစေရန်ဖွဲ့စည်းဆောင်ရွက်ထားခြင်းဖြစ်ပါသည်
။ဒုတိယမေးခွန်းဖြစ်တဲ့အမျိုးသားကော်မရှင်ရဲ့လုပ်ငန်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ကော်မရှင်ဥက္ကဋ္ဌကဆက်လက်ဖြေကြားရမှာတော့
ကုလသမဂ္ဂကချမှတ်ထားတဲ့အမျိုးသားလူ့ခွင့်ရေးဖွဲ့စည်းများဖွဲ့စည်းတည်ထောင်ရေးဆိုင်ရာအခြေခံမူများပါရီအခြေခံမူများနှင့်ညီဖွဲ့စည်းတည်ထောင်ထားကြသည့်အမျိုးသားလူ့ခွင့်ရေးကော်မရှင်အသီးသီးတို့ရဲ့အဓိကလုပ်ငန်းတာဝန်၃ရပ်မှာကကြီးလူအခွင့်အရေးနှင့်တင်ရေးနှင့်ခကွေးလူအခွင့်အရေးကာကွယ်ရေးတို့ကိုဆောင်ရွက်ရန်နှင့်ကံငယ်အဆိုပါလူအခွင့်အရေးနှင့်တင်ရေးနှင့်ကာကွယ်ရေးတို့ကိုဆောင်ရွက်ရာတွင်အခြားသောမြို့သားလူအခွင့်အရေးကော်မရှင်များဒေသဆိုင်ရာအဖွဲ့အစည်းများနိုင်ငံတကာအဖွဲ့အစည်းများနှင့်ပူးပေါင်းဆောင်ရွက်ရာတို့ပင်ဖြစ်ပါသည်
တဆက်တည်းမှာပဲလူ့အခွင့်အရေးကော်မရှင်ဟာလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားနေတဲ့နေရာတွေကို19ချိန်သွားရောက်ကွင်းဆင်းလေ့လာခဲ့ပြီးတော့အကျဉ်းတော်တွေကိုလည်း10ချိန်သွားရောက်စစ်ဆေးခဲ့တယ်လို့သူကပြောပါတယ်။ဒါရီနဲ့ပတ်သက်ပြီးတော့လည်းသတင်းထုတ်ပြန်ခဲ့တယ်လို့ကြည်ကြဲပြန့်ပြန့်သိနိုင်ဖို့အတွက်လည်းဖြန့်ဝေခဲ့တယ်လို့ဆိုပါတယ်။ဒါပြင်လည်းလူ့အခွင့်အရေးဆိုင်ရာမြင့်တင်ရေးနဲ့အတူကာကွယ်ရေးလုပ်ငန်းတွေအတွက်မဟာဗျူဟာတွေကိုရေးဆွဲပြီးဆောင်ရွက်ဖို့အစီအစဉ်ထားတယ်လို့လည်းလွှတ်တော်ထဲမှာပြောပါတယ်။အဲ့ဒီနောက်မှာတော့လွတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းကပဲလူ့အခွင့်အရေးကော်မရှင်အနေနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေကိုသတင်းစာရှင်းလင်းပွဲတွေသတင်းတွေကိုပိုးပြီးကြည်ကြဲပြန့်ပြန့်ထုတ်ဖို့ဆိုတာနဲ့ပတ်သက်ပြီးမေးခွန်းမေးမြန်းခဲ့ရမှာတော့ကော်မရှင်ဥက္ကဋ္ဌဦးဝင်းမရာက၃နှစ်တာကာလအတွင်းလူ့အခွင့်အရေးဆိုင်ရာကိစ္စတွေကိုသတင်းထုတ်ပြန်ခဲ့တယ်လို့အခွင့်အရေးစုစမ်းမှုအချက်အလက်တွေနဲ့ပတ်သက်လို့လည်း22ချိန်သတင်းထုတ်ပြန်ခဲ့တယ်လို့ပြန်ပြီးတော့ဖြေကြားခဲ့ပါတယ်မြန်မာနိုင်ငံမှာ2017ခုနှစ်ကစပြီးတော့လူ့အခွင့်အရေးကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလကအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ဥပဒေနဲ့အညီမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်အစ်စ်ကိုဖွဲ့ဝင်17ဦးနဲ့ပြန်လည်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒါ့ပြင်ပြည်တွင်းပြည်ပလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကတော့မြန်မာနိုင်ငံကအမျိုးသားလူ့အခွင့်အရေးကော်မရှင်ဟာလူ့အခွင့်အရေးဆိုင်ရာကိစ္စတွေကိုဆောင်ရွက်ရမှာပွင့်လင်းမြင့်သားမှုမရှိသလိုတခြားလူ့အခွင့်အရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုပြီးတော့လည်းထောက်ပြနေကြတာရှိပါတယ်ရှင်။